ကချင်ပြည်နယ်ထဲမှာ COVID-19 ပိုးတွေ့ရှိမှုနေ့စဉ်များလာတာနဲ့အမျှဖားကန့်လုံခင်းဘက်မှာတော့အသွားအလာကန့်သတ်မှုစည်းကမ်းတွေပိုတိုးချလိုက်ပြီးပြည်သူတွေနေအိမ်ထဲမှာပဲနေကြဖို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကတိုက်တွန်းသတိပေးပေမဲ့အများစုလိုက်နာမှုအားနည်းတယ်လို့ဒေသခံတွေကပြောပါတယ်။ကချင်ပြည်နယ်ဖားကန့်ဘက်ကနောက်ဆုံးအခြေအနေကျွန်မစုမုံကစူးစီးတင်ပြပေးကြပါတယ်။အခုဆိုရင်တော့ကချင်ပြည်နယ်တဝန်းကိုဗစ်သန္ဓေရလူနာတွေမှာကိုဗစ်ပိုးရှိမရှိရန်ကုန်မန္တလေးမြစ်ကြီးနားဗမော်စတဲ့ဆေးရုံကြီးတွေစီတက်ခွဲဆန်းသက်စစ်ဆေးမှုပေါင်း2043ဦးအနက်မှာတော့နိုဝင်ဘာလ28ရက်နေ့ညနေ9နာရီနောက်ဆုံးစစ်ဆေးချက်အဖြေအရ198ဦးထိရှာဖွေတွေ့ရှိထားပြီးဖြစ်ပါတယ်။ပိုးတွေ့ရှိတဲ့နေရာတွေကတော့မြစ်ကြီးနားမိုးညင်းမိုးကောင်းဖားကန့်မိုးမောက်ရွှေကူဝိုင်းမော်တနိုင်းစတဲ့မြို့တွေကဖြစ်ပြီးတော့ဖားကန့်ဒေသမှာတော့အခုလက်ရှိ109ဦးထိအများဆုံးကိုရိုနာဗိုင်းရပ်စ်ကူးစက်နေတာပါ။စစ်ဆေးတွေ့ရှိမှုတွေထဲမှာဖားကန့်လုံခင်းတိုက်နယ်ဆေးရုံမှာဖားကန့်ကဆယ်လအရွယ်လူမမယ်ကလေးငယ်မှာတွေ့တာကနေစလို့ဖားကန့်ဒေသတွေအထူးသဖြင့်လုံခင်းဘက်ကကိုဗစ် -19 တွေ့ရှိမှုအခြေအနေနောက်အသွားအလာကန့်သတ်မှုလော့ခ်ဒေါင်းချထားတဲ့အနေအထားတွေကိုတော့လုံခင်းဒေသခံလည်းဖြစ်ကချင်ပြည်နယ်ဖားကန့်မြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုးကရှင်းပြပါတယ်
။ဖားကန့်တမျိုးနယ်လုံးတွေနဲ့ပြောမယ်ဆိုရင်တော့ပိုးတွေ့လူလာကအချက်တိုးဖို့တော့ရှိတယ်။နောက်ကျွန်တော်အဓိကကျွန်တော်လုံခင်းပေါ့ဗျာ။ကျွန်တော်နေရာနဲ့ကျွန်တော်လုံခင်းဖြစ်တော့ကျွန်တော်အိမ်သားမှာကိုပဲအဲပိုးတွေ့လူလာနဲ့တွေ့နေတဲ့ဆက်ဆက်တွေကျွန်တော်တွေ့နေတယ်။အဲ့တော့ကျွန်တော်ဖားကန့်တမျိုးနယ်လုံးမှာလုံခင်းကိုအဓိကထားနေရတာပေါ့တောင်ပြိုလိုမျိုးကိုဖြစ်မှာဆိုလို့လေဒီအနောက်ပြောက်လူနာတွေကိုကျွန်တော်တိကျထားဖို့အခုလေးတွေမှာကျွန်တော်နေရာသွားကြည့်ပြီးတော့ပြန်လာတယ်ဗျဟုတ်လက်ရှိလုံခင်းတစ်ခုထဲမှာကိုပိုးတွေ့လူနာ15ဦးရှိပြီဗျဒီကျွန်တော်လုံခင်းအုပ်စုတစ်ခုလေးမှာနေအဲ့လိုဖြစ်နေတယ
်ရွှေပြောင်းလူသမားတွေနဲ့ဒေသခံပြည်သူသိန်းချီနေထိုင်တဲ့ဖားကန့်မှာပိုးတွေ့ရှိမှုများလာတဲ့အတွက်အထူးသဖြင့်လုံခင်းအေရီးယားမှာတော့သွားလာကန့်သတ်မှုတွေနဲ့လော့ခ်ဒေါင်းချပြီးကြက်မှတ်နေသလိုမျက်နှာဖုံးတက်စီလူလူလှုပ်ရှားမှုနဲ့အတူပြည်သူတွေကိုဗစ် -19 ဆိုင်ရာစီမင်းစည်းကမ်းတွေကိုအထူးလိုက်နာကြဖို့ဖားကန့်အမတ်ဦးတင်ဆိုးကပြည်သူကိုတိုက်တွန်းပါတယ်
အဲ့ဒီခါကျတော့ဒီကဒီပိုးတွေ့တဲ့နေရာတဝိုက်ကိုကျွန်တော် line ကိုဖိတ်လိုက်တယ်လမ်းကလည်းအဲ့ဒါတကယ် main line ကြီးဖြစ်နေတာပေါ့ဗျာတော့အဲ့ဒါလေးတော့ကျွန်တော်လှုပ်ထားတယ်ဗျအဲ့လိုမှမလှုပ်လို့ရှိရင်လည်းမရဘူးဒီမှာလည်းဟိုလူကြီးကထူထပ်ပြီးတော့မှဟုတ်ကဲ့ mic လည်းများတယ်ဗျနော်အခုကျွန်တော်ကဖက်ကန်တစ်မြို့နယ်လုံးကို stay at home ထုတ်ထားတယ်လीအဲ့တော့ဒီစည်းကမ်းကိုတိတိကျကျလိုက်နာမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီ covid idea ကိုကျွန်တော်တို့ကကာကွယ်လို့ရနိုင်တဲ့အခါမှာဖြစ်နေတယ်ကျွန်တော်တို့ဒီစီမံပြီးတော့အားလုံးအတွက်ကိုလုံနေကြတဲ့ရှိမှာပြည်သူတွေအလုံးကူပေါင်းပါဝင်ဆောင်ရွက်ပေးကြဖို့တော့ကျွန်တော်တို့လည်းတိုက်တွန်းချင်နေဗျ
ဒီလိုဖားကန့်ဒေတာကပြည်သူတွေနေင်းထဲမှာပဲနေကြဖို့ဖားကန့်ဒေတာမှာအသွားအလာတွေတင်းကျပ်ထားပေမဲ့လို့အဝင်ထွက်စည်းကမ်းဖောက်တာတွေရှိသလို covid-19 ဆိုင်ရာကြိုတင်ကာကွယ်နိုင်ရေးပညာပေးမှုတွေရှိပေမဲ့လိုက်နာမှုကအားနည်းနေတဲ့အနေအထားဖြစ်တယ်လို့ဖားကန့်ဒေတာခန်နေမြေကန်သတင်းသမားကိုစောမိုးထက်ကအခြေအနေပြောပြပါတယ
်လောလောဆယ်တော့ဒီနှစ်ရက်သုံးရက်အတွင်းမှာပေါ့နော်လူတွေ့တာစိတ်လာတယ်ပေါ့နော်ဒီညကြောက်ဝိုင်းနေပေါ့နော်ညကြောက်ဝိုင်းနေခုခုနေရာရှိတယ်အခုအတရားကြီးတော့ချက်ချက်မမှတ်လောက်တာတွေ့တယ်လက်ရှိဒီနှစ်ရက်သုံးရက်တွင်လေးမှာတော့နည်းနည်းတင်းကျပ်လာတဲ့အနေအထားရှိတယ်ဒါပေမဲ့ခက်တာကပြည်သူတွေရဲ့ဒီကလိုက်နာမှု internet ပါလေအတော့ကိုနေတယ်သက်ဆိုင်ရာကဒီမှာ mass တွေပါတွေဝေတာတော့မှန်တယ်ဒါပေမဲ့ဒီတဲ့ mass တော့ယူလာတဲ့ခါကြီးမတက်ချင်မတက်တာလေနောက်တစ်ချက်ကဘာလဲဆိုတော့တရားမဝင်နဲ့လမ်းနေရာခုခုဝင်နေတဲ့ကိစ္စတွေမတားဆီးနိုင်ဘူးကျွန်တော်တို့ဖက်ကလည်းခြံစည်းရိုးမှမရှိတာဘယ်နာဝင်ရနေတာ哦အဲ့လိုမျိုးဆိုတော့အဲ့ဒီပြဿနာကြီးကလည်းကြီးတယ်အဲ့တော့ဒီကိစ္စမှာဖက်ကမှာကျေးရွာအုပ်ချုပ်ရေးမှုတွေကိုယ်တိုင်းဂျီဟာတွေကိုကျူးလွန်နေတယ်ရှိတယ်သူတို့အတိဆုံးမနေသူတို့ရက်ွက်ထဲမှာလူသစ်ဝင်နေမှုပေါ့နော်ဒီကတော့
ကချင်ပြည်နယ်အတွင်းမှာအချိန်တို့တွင် COVID-19 ကူးစက်မှုများပြားလာတဲ့အတွက်ယောဂါကူးစက်ပြန့်နှံ့မှုထိန်းချုပ်နိုင်ရေးပြည်သူတွေနေအိမ်ထဲမှာပဲနေကြဖို့ State at Home အမိန့်ထုတ်ပြန်ချက်ကိုဖက်ကဒေသနဲ့မိုးညင်းမြို့နယ်တွေမှာကျန်းမာရေးဝန်ကြီးဌာနကအောက်တိုဘာလ20ရက်နေ့ကလေးကကြေညာချက်ထုတ်ပြန်ထားတာဖြစ်ပါတယ်။ကချင်ပြည်နယ်တွင်းကပြည်သူတွေအနေနဲ့ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေကိုအတိအကျလိုက်နာခြင်းဖြင့်ပူးပေါင်းဆောင်ရွက်ကြပါလို့လည်းကချင်ပြည်နယ်အစိုးရပြည်သူ့ကျန်းမာရေးဦးစီးဌာနကအထူးသတိပေးတိုက်တွန်းနှိုးဆော်နေတာဖြစ်ပါတယ်ရှင်။ကျွန်မစုမုံပါ